ပြင်းပြင်းနဲ့ကြာရင်စစ်ကြီးမြို့နယ်ကတချို့နေရာတွေမှာလက်နက်ကြီးပစ်ခတ်တံတွေမကြာခဏကြားနေရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။နှစ်ဖက်အပြန်အလှန်တိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီဘက်ကကြေးရော်တွေရှိရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာလို့ဒေသခံတွေကပြောကြပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်ကပြောပြပေးမှာပါခင်ဗျာ။
ကျိုင်းစိတ်ကြီးမြို့နယ်အတွင်း KNU ပါဝင်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့မြမစစ်ကောင်စီကြားစစ်ရေးတက်မှနေပေမဲ့အပြန်အလှန်တိုက်ပွဲတွေကတော့အခုရက်ပိုင်းငြိမ်သက်နေပါတယ်။ဒီအချိန်မှာပဲစစ်ကောင်စီဘက်ကကျိုင်းစိတ်ကြီးမြို့နယ်ခလဲဒဂွန်တိုင်ကျေးရွာအုပ်စုကငင်းချမ်းမြန်ရွာဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတဦးကပြောပါတယ
်။မနေ့ကတော့တနက်တန်၄၃လချက်ကြားတယ်။လက်နက်ကြီးတန်ပေါ့ဟုတ်။ညနေပိုင်း၄နာရီ၃နာရီတော့ငင်းချမ်းမြန်ရင်ဘက်ကပေါ့။စီရီကလက်ရှိကျွန်တော်တို့ဟိုလိုခဲ့တဲ့ခေါင်တော်ကတော့မှဒီ KNU ဘက်ကအသင့်နေသားမှရှိတာအခုမတွေ့ဘူးကျွန်တော်တို့ရွာထဲမှာနေမရှိခေါင်တော်ကကျတော့မြောင်းနေမှာနေသူတို့အသင့်နေသားတွေရှိတယ်အခုတော့မတွေ့ဘူးဘာမှလည်းမရှိဘူးနဲ့ဒီလိုအသံကြားတာပေါ့တနတ်တန်ကျွန်တော်တို့အာခတ်မှန်းတာကတော့အဲ့ဒီအဘေးကနေပြီးတော့လက်ပစ်တာပေါ့အဘေးကနေပစ်တာတော့မဟုတ်ဘူးပေါ့နော်အဘေးကနေလာပြီးတော့လမ်းရှင်းတဲ့နေသားမျိုးမှရှိတယ်ပေါ့အရင်တစ်ခေါက်ကဆိုလို့ရှိရင်လည်းသူတို့အရင်ပစ်ပစ်ပြီးတော့မှသူတို့ဝင်လာတယ်လေ
ဒီဇင်ဘာ26ရက်မနေ့ကပလိန်ရွာငင်းချမ်းမြန်ရွာဘက်ကိုစစ်ကောင်စီရဲ့အမြောက်တပ်ကနေလက်နက်ကြီးနဲ့လှမ်းပစ်နေတဲ့အကြောင်းအနီးအနားရွာကနေက VOA ကိုပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာ28ရက်နေ့တုန်းကစစ်ကောင်စီတပ်တွေဟာမွန်ပြည်နယ်မူရုံမြို့နယ်နဲ့ကရင်ပြည်နယ်ကြာရင်စည်ကြီးမြို့နယ်နယ်ဆက်ဖြစ်တဲ့အဘိခလဲတကွန်တိုင်းလမ်းကနေအင်အားအတော်များများနဲ့စစ်ကြောင်းဆင်းလာပါရယ်မူရုံမြို့နယ်အဘိရွာမှာအခြေစိုက်တဲ့အမြောက်တပ်318တပ်ရင်းကနေလက်နက်ကြီးတွေနဲ့လမ်းရှင်းပစ်ခတ်ပြီးစစ်ကြောင်းတက်လာတာလို့ရွာကနေက VOA ကိုပြောဆိုပါရယ်နောက်ထပ်ဒေသခံတဦးကတော့ချောင်းနှခွတံမြရာရွာတွေဘက်မှလည်းညစဉ်လိုလိုပစ်ခတ်တံတွေကြားနေရတယ်လို့ပြောပါရယ
်ကြားရတဲ့ဒီချောင်းနှခွဘက်ကတို့တံမြရာတို့အဲ့ကျန်စက်ကြီးဘက်ချမ်းမှာတော့ညနိုင်လို့ပဲအကျန်ချရတယ်လက်နက်ကြီးတံလက်နက်ငယ်ဆိုတိုက်မချရဝေးတာဆို
အခုနောက်ပိုင်းကျိုင်းစိတ်ကြီးမျိုးတဝိုက်မှာကြီးကြီးမားမားတိုက်ပွဲတွေမရှိပေမဲ့ရဲစခန်းထွေးအိုယုံစားတဲ့စစ်ကောင်စီဌာနဆိုင်ရာရုံးတွေတိုက်ခိုက်ခံရတဲ့အခါစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်နေတယ်လို့ကျိုင်းစိတ်ကြီးမျိုးကတူကပြောရတယ်လက်နက်ကြီးတန်ကြားရတိုင်းဒေသခံတွေဟာအရင်လိုနေဝေးစီကိုမရှောင်ကြတော့ဘဲဘုံခိုကျင်းထဲမှာခိုလုံကြတယ်လို့ပြောပါတယ
်တို့တရားဒုံနဲ့လက်ပြင်းလို့ပြန်ပစ်တယ်အဲ့ဒါပဲစစ်ကောင်စီကသူကတရားပစ်ထောက်တော့ဘောအူကတော့ရဲစခန်းလို့သူရောယုံလို့ပါလို့တော့ဒုံနဲ့လက်ပြင်းနေတာပဲခဏခဏပါဒီလိုပြောမှန်းဆိုအပြင်းနဲ့ဒုံနဲ့လက်ပြင်းတယ်လေပြတော့အဲ့ဒါတက်တယ်ပြန်ပြစ်ထောက်တယ်ပေါ့ဆောင်တော့မဆောင်ပါဘူးပြစ်တယ်ပြစ်တာတခြားတော့ကျင်းမုန်းနေတဲ့ဝင်ကြတာပေါ့
ကျိုင်းစိတ်ကြီးမြို့နယ်အတွင်းအခုလိုလက်နက်ကြီးပစ်ခတ်တံတွေမကြာမကြာကြားနေရတာကြောင့်ဒေသခံတွေတတိနဲ့တွာလာနေထိုင်နေရတဲ့အကြောင်းပြောဆိုကြပါရယ်လက်တလောလက်နဲ့ကြီးပြစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ